ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒုတိယအထုပ်အဖြစ်ဘတ်ဆန်ချာကျွန်းကိုပြောင်းရွှေ့ပေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေကတနင်္ဂနွေနေ့ကပြောပါရယ်ဒုက္ခသည်တွေကိုဝီလန်နဲ့ကျွန်းကိုထပ်ပြီးမရွှေ့ပြောင်းပေးဖို့လူခွင့်ရေးအဖွဲ့တွေတောင်းဆိုနေတဲ့ကြားကနောက်ထပ်လူတထောင်ဝန်းကျင်လောက်ကိုသိမ့်မကြခင်ရက်တွေမှာပြောင်းရွှေ့ပေးမှာဖြစ်ပါရယ်ဒီလအစောပိုင်းကလည်းဒုက္ခသည်1600ကျော်ကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါရယ်သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပေးပြီးမှဒီအတက်ကြပါမူတည်ပြီးပါစန်ဂျာကျွန်းကိုဆက်ပြီးရွှေ့ပြောင်းပေးမှာဖြစ်ကြောင်းအမြင့်ဖော်လိုသူဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကိုကိုကားပြီးရိုက်တာသတင်းကပြောပါရယ်ဒုက္ခသည်တွေသူတို့စန္ဒလျောက်ပြောင်းရွှေ့တာလို့လဲဒုက္ခသည်ရေကင်တွင်နေသူဘင်္ဂလားဒေ့ရှ်အစိုးရအရာရှိမိုဟာမက်ရှမ်ဆူဒိုဇာကပြောပါရယ်ကုလသမဂ္ဂအဖွဲ့ကတော့အခုလိုလူတွေကျွန်းပေါ်နေရေးထိုင်ရေးလုံခြုံစစ်ချရရမှုနဲ့ဤပညာဆိုင်ရာအကဲဖြတ်မှုတွေလုံဆောင်ဖို့အတွက်ခွင့်ပြုချက်မရဘူးလို့ပြောတယ်လို့ပြောင်းရွှေ့မှုတွေမှာပါဝင်ပတ်သက်မှုလည်းမရှိပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကတော့ကျွန်းပေါ်ကိုလူလိုလားလားပြောင်းရွှေ့လို့တဲ့ဒုက္ခသည်တွေကိုသာရွှေ့ပြောင်းပေးနေတာဖြစ်ကြောင်းနဲ့အခုလိုရွှေ့ပြောင်းပေးတာကြောင့်ဒုက္ခသည်တန်းကျော်ရှိတဲ့လူပြည့်ကျနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကဒုက္ခသည်စခန်းတွေတက်တရာရစီမယ်လို့လည်းပြောပါရယ်။ရိုဟင်ဂျာ3000ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ပဲစခန်းတွေမှာရောက်ရှိနေတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပေမဲ့လက်တွေ့အကောင့်တွေပေါ်နိုင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံကိုပြန်ရင်နောက်ထပ်အကြမ်းဖက်မှုတွေဖြစ်ပေါ်မှာကိုဒုက္ခသည်တွေကိုယ်တိုင်စိုးရိမ်နေတာကြောင့်လည်းနေရပြန်ပူရေးကြိုးပမ်းချက်တော်တော်များများမအောင်မြင်ဖြစ်ခဲ့ရတယ်လို့ Writers Link ကပြောပါရယ်ခင်ဗျာ